မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကျဉ်းထောင်တွေအတွင်းသိမ်းဆုံးသွားခဲ့တဲ့နိုင်ငံအကျဉ်းသားတွေအတွက်စစ်တပ်နဲ့ရဲတပ်ဖွဲ့မှတာဝန်ရှိတဲ့အကြောင်းအဲ့ဒီလိုတိုက်စုံမှုတွေကိုမတိကျိုးချွန်ပြုပြီးစုံစမ်းစစ်ဆေးတာအရေးယူတာမျိုးမရှိခဲ့တဲ့အကြောင်းလူခွင့်ရေးစောင့်ကြည့်လိမ့်လာရေးအဖွဲ့ HRW ကဒီနေ့ရက်စွဲနဲ့အစိုးရခါစားထုတ်ပြန်လိုက်ပါတယ်အကျဉ်းထောင်တွေနှိပ်စက်ညှဉ်းပန်းခံရပြီးစေကုသခွင့်မရဘဲသိမ်းဆုံးသွားခဲ့သူ6ဦးရဲ့အကြောင်းကိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအစိုးရခါစားမှာထုတ်ပြန်ထားတာပါသိဆုံးသွားခဲ့သူ6ဦးထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်3ဦးပါဝင်ပါတယ်။ရန်ကုန်မင်းလေးနဲ့စကိုင်းဒေသအတွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်ကြပြီးပြီးခဲ့တဲ့မေလနဲ့ကျွန်လအတွင်းမှာသိဆုံးသွားခဲ့တာပါ။မိသားစုဝင်တွေ၊မျက်မြင်သက်သေတွေလိုအဝေးကနေဆက်သွယ်မေးမြန်းခဲ့တယ်လို့လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့ဗီဒီယိုဖိုင်၅ဖိုင်နဲ့ဓာတ်ပုံ40ကျော်ကိုသုံးသပ်တင်ထုတ်ပြန်ခဲ့တာလို့ HRW အဖွဲ့ကပြောဆိုပါတယ်။အခုမှတ်တမ်းပြုစုထားသလောက်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကျဉ်းထောင်တွင်နှိပ်စက်ညှဉ်းပန်းခံရရေးတိုက်စုံသွားသူတွေရဲ့ကိုယ်စားအပေါ်ရန်တွေးရသမျှလာဖြစ်တဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့သူတည်သူဦးဖြစ်တဲ့မန်နီမောင်ကပြောဆိုပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်းရင်းထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်တပ်အချုပ်ထောင်နဲ့ရဲစခန်းတွေမှာတိုက်စုံသွားခဲ့သူ83ဦးထက်မနည်းရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာချက်ကားထုတ်ပြန်တာလို့အမြဲတစေညှဉ်းဆိုလို့ရှိပါတယ်